Welcome to the Voice of America in Burmese.
ကျန်တဲ့မင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ6ရက်တောက်ကြနေမနေခင်အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
ကျွန်တော်အောင်လင်ဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံပေါင်း80လောက်မှာလူပေါင်း9000ကျော်အထိကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့အတွက်ကမ္ဘာတဝန်းနိုင်ငံတွေထိန်းချုပ်ဖို့အပြင်းထန်ကြိုးစားနေရပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေနဲ့ဒေသခံတွေအတွက်အကူအညီဖြစ်နောက်ထပ်ဒေါ်လာ59စံကူညီမယ်ကြောင်းအမေရိကန်ကကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာဒေါ်ဆန်းစုကြည်ကိုချင်းမြင့်ထားတဲ့လန်ဒန်မြို့ရဲ့လွတ်မြောက်ရေးဂုဏ်သုဆောင်စုကိုပြန်လည်ရိုသိမ်းလိုက်ပြီဆိုတဲ့တင်ပြချက်မှာတော့
Most of the people that supported Aung San Suu Kyi internationally and she was asking for international help now do not believe that Aung San Suu Kyi respects human rights
ဘာမကင်ပင် UK အဖွဲ့ဒါရိုက်တာ Mark Farmana ပြောကြားသွားတာပါဒါအပြင်ဒီချင်းရခိုင်ကတိုက်ပွဲအချင်းတွေရခိုင်စစ်ဘေးဒုက္ခသည်တွေဘယ်လိုအခက်ကြုံနေရပြီလဲဆိုတာကိုတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနေခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးပါဦးဗျာ
ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံမှာကူးစက်သူလူနာသစ်ရောနယ်လာနေချိန်မှာပဲနိုင်ငံပေါင်း80လောက်မှာလူပေါင်း9000ကျော်အထိကူးစက်နေတဲ့အတွက်ကမ္ဘာတစ်ဝှမ်းမှာတင်းကျပ်တဲ့အစီအမံတွေနဲ့ထိန်းချုပ်ဖို့ကြိုးပမ်းနေရပါတယ်တရုတ်နိုင်ငံပြင်ပမှာကူးစက်မှုအသစ်တွေဟာ18ဆလောက်အထိရှိနေတဲ့အကြောင်းလဲကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါတယ်တရုတ်နိုင်ငံပြင်ပမှာကူးစက်မှု6000ကျော်နဲ့အများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံကခီးသွားတွေကိုတရုတ်နဲ့အီရန်နိုင်ငံတွေကဝင်ခွင့်တားမြစ်ထားပြီးကြာသပတေးနေ့မှာပဲဩစတြေးလျနိုင်ငံကလည်းအလားတူဝင်ခွင့်ပိတ်လိုက်ပါတယ်တရုတ်နိုင်ငံကခီးသွားတွေဝင်ခွင့်ပိတ်ထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းတောင်ကိုရီးယားအပြင်ရှေ့လယ်ပိုင်းနဲ့ဥရောပမှာကူးစက်မှုတွေအများဆုံးဖြစ်နေတဲ့အီရန်နဲ့အီတလီနိုင်ငံတို့ကယောဂကူးစက်မှုဖြစ်နေတဲ့ဒေသတွေကလာတဲ့ခီးသွားတွေကိုဝင်ခွင့်ပိတ်ခဲ့တာပါကူးစက်မှု3500ကျော်ရှိနေတဲ့အီရန်နိုင်ငံမှာတော့စာသင်ကျောင်းတွေတက္ကသိုလ်တွေကိုမလ20နှစ်ထိပိတ်ထားပါတယ်ကူးစက်သူ3000ကျော်တည်ပြုထားတဲ့အီတလီနိုင်ငံမှာလည်းကျောင်းတွေတက္ကသိုလ်တွေကိုမလ15ရက်နေ့ထိပိတ်ထားသလိုအားစားပွဲစဉ်တွေကိုလည်းနောက်လာတဲ့အထိရွှေ့ဆိုင်ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေမှုတက်ဖြစ်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုနိုင်ငံအတော်များများကလှုပ်ဆောင်နေခြင်းမရှိဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာသတိပေးပြောကြားလိုက်ပါတယ်။လက်တလောရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့ချင်းချမှုအန္တရာယ်ကိုရင်ဆိုင်ဖြေရှင်းရေးအတွက်နိုင်ငံအများပြားကနိုင်ငံရေးအရလှုပ်ဆောင်လိုတဲ့စန္ဒရှိတာကိုမတွေ့ရတဲ့အပေါ်အထူးစိုးရိမ်ကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောပါတယ်
။ This is not a drill.This is not the time to give up.
COVID-19 လို့တရားဝင်အမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကြာသပတေးနေ့အထိ3200ကျော်ရှိသွားပြီဖြစ်ပါတယ်။ယောဂပုဂ္ဂိုလ်ဆက်ခံထားရသူအရေအတွက်ဟာလဲ9500ကျော်ရှိသွားပြီဖြစ်တဲ့အပြင်ယောဂပုဂ္ဂိုလ်ဆက်နေတဲ့နိုင်ငံပေါင်း800ကျော်သွားပါပြီ။သေဆုံးသူနဲ့ယောဂကူးစက်သူအများစုဟာဒီဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာဖြစ်ပါတယ်။တရုတ်အနာဘိုင်းနေယောဂပိုးစတင်တွေ့ရှိတဲ့အနီးဝန်းကျင်ကမြို့တွေကိုဝင်ထွက်သွားလာခြင်းမပြုနိုင်အောင်ပိတ်ထားလိုက်ပြီးစာသင်ကျောင်းတွေကိုလည်းရက်အကန့်အသတ်မရှိပိတ်ထားလိုက်တာပါ။တရုတ်အစိုးရကယောဂပိုးပြန့်နှံ့ခြင်းမရှိအောင်ဆွမ်းကုန်ကြိုးစားနေပေမဲ့ဒီဗိုင်းရပ်စ်ပိုးဟာတခြားနိုင်ငံတွေကိုအလျင်အမြန်ကူးစက်ပြန့်နှံ့လာခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးဒေါ်လာ8.3ဘီလီယံသုံးစွဲမဲ့ဥပဒေကြမ်းကိုထက်လွတ်တော်မှာကြာသပတေးနေ့ကတခဲနဲ့တည်ပြလိုက်ပါတယ်။ဗိုလ်ထုနေ့ကအောက်လွတ်တော်မှာထောက်ခံမဲ့415မဲ့ကန့်ကွက်မဲ့2မဲနဲ့တည်ပြထားတဲ့ဥပဒေကြမ်းကိုထက်လွတ်တော်မှာထောက်ခံမဲ့96မဲ့ကန့်ကွက်မဲ့2မဲနဲ့အတည်ပြလိုက်တာပါ။သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးပြီးရင်တော့ဥပဒေပြင်းနဲ့တည်ပြလာတော့မှာပါ။သမ္မတထရန့်ကတော့အစိုးရမှာ3.5ဘီလီယံသာအစိုးပြုခဲ့တာဖြစ်ပါတယ်။လွတ်တော်ကအတည်ပြလိုက်တဲ့အသုံးစိတ်တွေက3ဘီလီယံကျော်ကိုတော့ကိုရိုနာဗိုင်းရပ်စ်ဆေးသုတေသနနဲ့ထုတ်လုပ်မှုအပြင်စမ်းသပ်ပစ္စည်းတွေနဲ့ကုသမှုတွေအတွက်ပါသုံးစွဲသွားမှာပါ။ကမ္ဘာ့ကနိုင်ငံပေါင်း80လောက်မှာလူပေါင်း9000ကျော်ကူးစက်ခံထားရတဲ့ရောဂါကိုကုနိုင်တဲ့ဆေးဝါးနဲ့ကုထုံးကတော့လက်တလုံးမရှိသေးပါဘူး။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေချိန်မှာပဲအရေးပေါ်အသုံးစိတ်ဖြစ်လွတ်တော်ကအတည်ပြလိုက်တာလည်းဖြစ်ပါတယ်။ကြာသပတေးနေ့မှာပဲနယူးယောက်မြို့မှာကူးစက်သူ2ဆတိုးလာပြီး22ယောက်ထိရှိနေတဲ့အကြောင်းကြေညာလိုက်သလိုတင်နစီပြည်နယ်မှာလည်းပထမဆုံးကူးစက်မှုတွေ့ရှိခဲ့တဲ့အတွက်အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ပိုးကူးစက်မှုတွေတွေ့ထားတဲ့ပြည်နယ်ပေါင်း14ခုထိရှိသွားပါပြီ။
ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အခုနှစ်အတွင်းခီးသည်တင်လေကြောင်းလိုက်နေရဲ့ဝင်ငွေဒေါ်လာ 133 ဘီလီယံလောက်ထိခိုက်စေနိုင်တယ်လို့လေကြောင်းလိုင်းများအဖွဲ့ကကြာသပတေးနေ့မှာပြောပါတယ်။လေယာဉ်စီးတဲ့ခီးတဲ့တွေရောကျသွားတာဟာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကနယူးယောက်မြို့က World Trade ညင်အောင်ဆောက်ဦးကိုအကြမ်းဖက်တိုက်ခတ်ခံပြီးနောက်ပိုင်းခီးတဲ့တွေကြောင့်အကြောက်တရားဝင်လာပြီးမစီးရကြတဲ့အခြေအနေနဲ့အလားတရံတူကြောင်းအမေရိကန်ခြေစိုက် Southwest လေကြောင်းလိုင်းအကြီးအကဲကတင်စားပြောဆိုလိုက်ပါတယ်။လေကြောင်းလိုင်းနေဗန္ဒာရေးရနှစ်နာဆုံးရှုံးနိုင်တဲ့ပမာဏကိုတော့နိုင်ငံကလေကြောင်းတည်ယူပို့ဆောင်ရေးအဖွဲ့ IATA ကခန့်မှန်းတွက်ချက်ထားတာဖြစ်ပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဒီအဖွဲ့ကတွက်ချက်ထားခဲ့တဲ့ပမာဏတဲ့၃ဆပိုများနေပါတယ်။ခီးသွွားအရေးအတွက်ကြာဆင်းသွားတဲ့ပထမဆုံးအထင်အားတဲ့လေကြောင်းလိုင်းကတော့ Britain ခြေစိုက် Flybe ဆိုတဲ့လေကြောင်းလိုင်းဖြစ်ပါတယ်။တရုတ်နိုင်ငံမှာစတင်တဲ့ Coronavirus တခြားနိုင်ငံတွေကိုတဖြည်းဖြည်းပြန့်နှံ့လာနေတာဒီချိန်ထဲမှာပဲကမ္ဘာစီးပွားရေးတစ်ခုလုံးကိုထိခိုက်စေနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်လာနေတာကြောင့်ကမ္ဘာတဝန်းကလေကြောင်းလိုင်းတွေဟာလည်းသူတို့ရဲ့ပြန်တမ်းမှုခီးစဉ်တွေကိုရှော့ချတာအပြင်အမျက်အစွန်းရနိုင်တဲ့ပမာဏကိုလည်းထိခိုက်စေနိုင်ကြောင်းပြောဆိုလာနေကြတာပါ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေနဲ့ဒေသခံတွေအတွက်အကူအညီဖြစ်နောက်ထပ်ဒေါ်လာ59သန်းကူညီမယ်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ကူညီရာရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေပါဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကိုယ်စီညို့အတွက်အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ဒေသခံလူမှုတန်ဝိုင်းတွေလည်းသုံးဆမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြာစာပေးနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ထိခိုက်နေသူတွေပါဝင်တခြားလူဝတ်နေသူတွေအတွက်သုံးဆွဲသွားမယ်လို့လည်းပြောပါတယ်။အခုနောက်ဆုံးပေးရမယ့်အကူအညီတွေပါဝင်အမေရိကန်ပြည်သူကရခိုင်ပြည်နယ်မှာ2019ဩဂုတ်လမှာစတင်တဲ့အကြမ်းဖက်မှုတွေနောက်ပိုင်းလူသားချင်းစာနာမှုထောက်ပံ့နေရာဒေါ်လာသန်း820နီးပါးရှိနေပါပြီ။ဒီချိန်မှာပဲအတင်းကျပ်ရွှေပြောင်းခံခဲ့ရတဲ့ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိနေရပြောင်းနိုင်မယ့်အခြေအနေတွေဖန်တီးဖို့လည်းမြန်မာနိုင်ငံကိုထပ်မံတိုက်တွန်းခဲ့တာပါ။လူဝတ်နေသူတွေအတွက်စာနာမှုအကူအညီတွေပေးနိုင်အောင်မြန်မာစိုးရအနေနဲ့ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်ပြောဆိုထားပြီးကိုယ်သဘောဆန္ဒနဲ့နေရပ်ပြန်လာသူရာဂဏတ်တွေရှိနေတဲ့အကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
။အာဖဂန်နစ္စတန်ပဋိပက္ခမှာအမေရိကန်နဲ့နိုင်ငံတကာလက်နက်ကိုင်တပ်ဖွဲ့တွေဆီယာဇုံကိုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအမေရိကန်ပြည်အောင်စုကအပြင်းထန်ဝေဖန်လိုက်ပါတယ်။နိုင်ငံရေးအရလုံပိုင်ခွင့်မရှိတဲ့အဖွဲ့အစည်းတစ်ခုကအဲ့ဒီလိုခွင့်ပြုလိုက်တဲ့လောက်ရဟာအာအသင့်စရာကောင်းကြောင်း ICC ရဲ့ကြေညာချက်ထွက်လာပြီးနိုင်ပန်းအကြမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဝါရှင်တန်ဒီစီမြို့မှာကြာသပတေးနေ့ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းလူသားမျိုးနဲ့ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျွလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးရေးမပြုဖို့2019ခုနှစ်ဧပြီလကဆုံးဖြတ်ချက်ကိုနယ်သာလန်နိုင်ငံတခဲမြို့မှာအခြေစိုက်တဲ့ICC ကကြာသပတေးနေ့မှာပယ်ချလိုက်တာဖြစ်ပါတယ် ICC ရဲ့အခုဆုံးဖြတ်ချက်အစ်စ်ကြောင့် ICC အမှုလိုက်အရာရှိ Fatou Bensouda အနေနဲ့အာဖဂန်ပြည်ပခါမှာပါဝင်ပတ်သက်နေကြတဲ့အမေရိကန်တပ်ဖွဲ့တွေ CIA တာလီဘန်အဖွဲ့အာဖဂန်လူညွန်ရေးတပ်ဖွဲ့တွေအပြင်တခြားလက်နက်ကိုင်အဖွဲ့တွေကျူးလွန်ခဲ့တဲ့ဆီယာဇူးမှုတွေကိုစုံစမ်းစစ်ဆေးခွင့်ရှိမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ကြောင်းနဲ့ဒီတရားမဝင်တရားရုံးရဲ့လုပ်ရက်တွေကနေအမေရိကန်နိုင်ငံသားတွေကိုအတက်အနေဆုံးခုခံကာကွယ်ပေးသားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးပွန်ပေယိုကပြောပါတယ
်အမေရိကန်မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ခွင့်ရဖို့ကြိုးပမ်းနေကြတဲ့မက်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်မှအဲလစ်ဘက်ဝါရင်ကရှင်ပြန်မှုတွေဆုံးသက်လိုက်တဲ့အကြောင်းကြာသပတေးနေ့မှာပဲကြေညာလိုက်ပါတယ်ဆူပါချူးစ်ဒေးလို့ခေါ်တဲ့ပြည်နယ်ပေါင်း14ခုမှာပါတီတွင်းအကြိုရွေးပွဲတွေဒီသတင်းပတ်ထဲကျင်းပခဲ့ရမှာသူ့မဲဆန္ဒနယ်မြေမှာတတိယနေရာသာရခဲ့တာအပါအဝင်ရှုံးနိမ့်မှုတွေနဲ့ကြုံခဲ့ရပြီးနောက်မှာပဲအခုလိုကြေညာလိုက်တာပါဒီမှန်ထားတဲ့အတိုင်းမဖြစ်ခဲ့ပေမဲ့အပြောင်းလဲတွေကိုအတူတူကစောင့်ကျဉ်းနိုင်ခဲ့တဲ့အကြောင်းလဲ Harvard Tech ဆိုဥပဒေပညာပမကောက်ဝါရင်ကစီယုံရေးဖွဲ့ဝင်တွေကိုပြောခဲ့ပါတယ်အကျိုးရေးပွဲတွေမှာရှည်ရန်ရောက်နေကြတဲ့ဒုသမနာအောင်ဂျိုးဘိုင်ဒန်သူနဲ့နိုင်ငံရေးအရာမကြာခဏမဟာမိတ်ဖြစ်ခဲ့ဘူးတဲ့ Vermont ပြည်နယ်ထက်လွတ်တော်အမတ်လက်ဖြစ် Social ဒီမိုကရက်တစ်ဆိုရှယ်လစ်ဖြစ်သူကိုယ်သူညင်ညာထားတဲ့ဘာနီဆန်ဒါစ်တို့နှုတ်ဦးနဲ့ဘသူကိုထောက်ခံမယ်ဆိုတာကိုတော့လက်တလုံးမှာမဆုံးဖြတ်ရသေးတဲ့အကြောင်းလဲမက်ဆာချူးဆက်စ်ပြည်နယ်ကင်ဘရစ်မြို့ကနေမှာပြောဆိုသွားပါတယ်လူသမရဟောင်းဘာရင်နဲ့ထက်လွတ်တော်အမတ်ဆန်ဒါစ်တို့နဲ့လည်းဘော်ဒူးနေကတီးခြားစီစကားပြောခဲ့တဲ့ထက်လွတ်တော်အမတ်ဝါရင်ကတော့စဉ်းစားဖို့အချိန်နည်းနဲ့ယူရင်သေးတဲ့အကြောင်းပြောဆိုထားပါတယ်
အီရန်ပေါ်ချမှတ်ထားတဲ့လက်နက်တင်ပို့ရောင်းချမှုကန့်သက်ချက်အော်တိုဘာလာမှာတက်တန်းမကုံဆုံးခင်တက်တန်းထပ်တိုးပေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒဏ်ကပိတ်ဆို့မှုတက်တန်းကုံဆုံးတော့မယ့်အော်တိုဘာလာကိုနီလာတာနဲ့အမျှအီရန်ကဝယ်ယူပိုင်ဆိုင်မဲ့ဒုံးကျည်တိုင်းဟာအမေရိကန်ပြည်သူတွေရဲ့အသက်အန္တရာယ်အသက်ကိုအန္တရာယ်ဖြစ်စေကြောင်းဆော်ဒီအာရေဗျနိုင်ငံအာရမ်ကိုရင်နံချက်ဆက်ရုံကိုပြစ်ခတ်လိုက်တဲ့ဒုံးကျည်မျိုးအီရန်ကတရုတ်ရုရှားတို့ထံကနေတရားဝင်ဝယ်ယူခွင့်ရပ်သားနိုင်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်sorry အစိုးရပိုင်း sorry အာရမ်ကိုရင်နံချက်ဆက်ရုံကို2019ခုနှစ်စက်တင်ဘာ14ရက်နေ့ကဒုံးကျည်နယ်ပြစ်ခတ်တိုက်ခိုက်မှုမှာအီရန်ကနောက်ကွယ်ကနေပါဝင်ခဲ့တယ်လို့အစိုးရအရာရှိတွေကယုံကြည်နေကြတာပါဒီတော့တွင်အီရန်အနေနဲ့ယူရေနီယံတန့်စင်ပြီးသားတွေကို3လလောက်လွန်ခဲ့တဲ့3လအတွင်းထပ်မံစုဆောင်းပြီးဖြစ်ကြောင်း IAEA နိုင်ငံကအမှုမြှောင်းရေးအေဂျင်စီကပြောပါတယ် Direct from Washington The
Voice of America နောက်ဆုံးရမြန်မာနိုင်ငံနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းလွှာတွေကိုအရင်ဆုံးစတဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်ဒေါ်ဆန်းစီကြီးကိုချီးမြှင့်လာတဲ့ Freedom of the City of London လွတ်မြောက်ရေးဂုဏ်နုဆောင်ဆုကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်ထက်စီးနှင်းလူရက်တွေကိုရှုံချပြောဆိုဖို့ပြက်ခွက်ခဲ့တာအတွက်ဒီဂုဏ်နုဆောင်ဆုရုပ်သိမ်းဖို့လန်ဒန်မြို့တော်ကော်ပိုရေးရှင်းကဆုံးဖြတ်ခဲ့ပေမဲ့ယာယီဆိုင်းငံ့ထားရကနေအခုတော့အပြေးတိုင်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်အကြောင်းစုံကိုဆက်ပြီးတင်ပြခြင်းပါတယ်ဒေါ်ဆန်းစုကြည်ကိုချီးမြှင့်လာတဲ့ Freedom of the City of London ဂုဏ်နုဆောင်ဆုကိုပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်းလန်ဒန်မြို့တော်ကော်ပိုရေးရှင်းကမတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ကြေညာချက်ထဲမှာအဖွဲ့ဥက္ကဋ္ဌစာဒေးဗစ်ဝူတန်ကအခုလိုပြောဆိုထားပါတယ်
ဒီနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်တဲ့စီနင်းလောက်ရတဲ့ကိုကျွန်တော်တို့ဘွဲကပြစ်တင်ရှုတ်ချကြောင်းပြသလိုက်တာဖြစ်ပါတယ်။အဲ့ဒါတွေကိုမကြာသေးခင်ကဒေါ်အောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးတက်ရောက်တဲ့နယ်သာလန်နိုင်ငံတဟေးမြို့တရားရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လို့အသေးစိတ်ကြားနာခဲ့ပြီးဖြစ်တယ်လို့အထောက်အထားတွေလည်းသိရှိခဲ့ရပြီးဖြစ်ပါတယ်။ဒီကြားနာမှုမှာဒေါ်အောင်ဆန်းစုကြည်ဟာမြန်မာအစိုးရနဲ့အတူပူးတွဲရပ်တည်ခဲ့ပြီးလန်ဒန်မြို့တော်ပူးပေါင်းဆောင်ရွက်ရေးအဖွဲ့လွတ်လပ်မှုဆိုင်ရာကော်မတီရဲ့အကြောင်းကြားစာတွေကိုပြန်ကြားဖို့ပြက်ကွက်ခဲ့တဲ့အတွက်ဒီစုကိုပြန်လည်ရုပ်သိမ်းရေးသဘောထားပုံမခိုင်မာသွားပါတယ
်။ဂုဏ်နုဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လန်ဒန်အခြေစိုက် Burma Campaign UK အဖွဲ့ဒါရိုက်တာ Mark Farmana ကအခုလိုသုံးသပ်ပါတယ
်။ In 2017 the City of London Corporation gave Aung San Suu Kyi this honorary freedom award at the time
2019ခုနှစ်တုန်းကလန်ဒန်မြို့တော်ကော်ပိုရေးရှင်းဟာဒေါ်ဆန်းစုကြည်ကိုဂုဏ်နုဆောင်လွတ်မြောက်ရေးဆုချီးမြှင့်ခဲ့ပါတယ်။အဲ့ဒီတုန်းကနိုင်ငံကအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အကောင်းမြင်နေကြပါတယ်။ဒါပေမဲ့လန်ဒန်မြို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေ၊ဘဏ်လုပ်ငန်းကြီးတွေနဲ့ကုမ္ပဏီကြီးတွေတရှိရာ City of London ရဲ့ကော်ပိုရေးရှင်းကတော့မြန်မာနိုင်ငံကိုစီးပွားရေးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတစ်ရပ်အဖြစ်ရှုမြင်ခဲ့ကြပြီးဒီစုချီးမြှင့်လိုက်ခြင်းအပြင်စီးပွားရေးဆက်ဆံမှုပုံမအဆင်ပြေလာလိမ့်မယ်လို့လည်းယူဆခဲ့ကြတာပါ။ဒါပေမဲ့နောက်ပိုင်း2019အောက်တိုဘာလမှာရိုဟင်ဂျာပြည်ထနာပေါ်ပေါက်ခဲ့တာလူခွင့်ရေးချိုးဖောက်မှုတွေရှိလာတာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတာဒါတွေကိုတွေ့လာရတော့လန်ဒန်မြို့တော်ကော်ပိုရေးရှင်းအဖွဲ့ဝင်တို့ကဒီစုဝဒေါန်ဆန်းစစ်ကြီးကိုဆက်ပြီးပေးတင်သလားဆိုပြီးမေးခွန်းထုတ်လာကြပါတယ်။ဒါနဲ့ပတ်သက်လို့ဒေါ်ဆုစီကိုစာနာချင်းရေးသားပြီးသူတို့ရဲ့စိုးရိမ်ကြောင်ကြာမှုတွေနဲ့ဒီကိစ္စကိုအကြောင်းပြန်ကြားပေးဖို့မေးမြန်းခဲ့ပေမဲ့ဒေါန်ဆန်းစစ်ကြီးကတော့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒါကြောင့်အခုကမှသူတို့ကဒီစုကိုပြန်လည်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။
Freedom of the City of London ဂုံဒူးဆောင်စုကိုဒေါန်ဆန်းစုကြည်စီကပြန်ယူသိမ်းဖို့2019ဇန်နဝါရီလထဲမှာကောင်စီအဖွဲ့ဝင်တွေမဲခွဲဆုံးဖြတ်ခဲ့ပေမဲ့မယူသိမ်းသေးပဲဆိုင်းငံ့ထားခဲ့တာပါအဲ့လိုယူသိမ်းဖို့အပြီးသတ်ဆုံးဖြတ်ချက်မချခင်ပြန်လည်ဖြည့်ဆည်းချက်ပေးနိုင်ကြောင်းဒေါန်ဆန်းစုကြည်စီကိုစာရေးသားအကြောင်းကြားခဲ့ပါတယ်မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းဖက်တဲ့အနည်းနဲ့ရရှိပြောင်းလဲနိုင်အောင်ကြိုးစားဆောင်ရွက်သူဖြစ်တာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလန်ဒန်မြို့တော်ကဂုဏ်နုဆောင်ဆုကိုပေးအပ်ခဲ့ပါတယ်။တချိန်ကကဘာကတော့အထူးယူလေးစားခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအခုတော့လူအခွင့်အရေးကိစ္စတွေမှာလေးစားမှုမရှိတော့ဘူးလို့မြင်လာမိကြောင်း Mark Farmana ကထောက်ပြပါတယ
်။ I think most of the people that supported Aung San Suu Kyi internationally and she was asking for international help now do not believe that Aung San Suu Kyi respects human rights.
အရင်ကတော့အောင်ဆန်းစုကြည်ဟာနိုင်ငံတကာအသိုက်အဝန်းကိုအကူအညီတောင်းခံခဲ့တယ်လို့နိုင်ငံတကာကလူအများစုကလည်းအကူအညီပံ့ပိုးပေးခဲ့ပါတယ်။အခုတော့အောင်ဆန်းစုကြည်ဟာလူခွင့်ရေးပေါ်လေးစားလိုက်နေတယ်လို့မယုံကြည်ကြတော့တယ်လို့စစ်တပ်ကလူခွင့်ရေးချိုးဖောက်နေတာကိုတော့သူမကအကာအကွယ်ပေးနေတယ်ဆိုပြီးပြစ်တင်ခံနေရပါတယ်။အောင်ဆန်းစုကြည်ဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိတာမှန်ပေမဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးနိုင်တာမျိုးလလဆော်ပြောဆိုခွင့်နေမှာဖြစ်နေထားတဲ့ဥပဒေတွေကိုဖြေလျှော့ပေးနိုင်တာတွေရှိပေမဲ့သူ့အနေနဲ့ဒါတွေလှုပ်ဆောင်တာမရှိသေးပါဘူး
။ဒီဂုံနူးဆောင်စုကိုဒေါအောင်ဆန်းစုကြည်စီကပြန်လည်ရုပ်သိမ်းဖို့ကောင်စီဝင်တဦးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်ပွားဗြိတိန်နိုင်ငံသားမွန်ဆာအလီကအဆိုပြုခဲ့ပြီး Common Council တရားရုံးမှအခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းတဲ့နယ်ဆိုတဲ့ဆုံးဖြတ်ချက်ကို2019တည်းရုံးတော်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ Honorary Freedom ဂုံနူးဆောင်စုကိုပြည်ထောင်ဝန်ကြီးချုပ်ဟောင်းဝက်စတန်ချာချီဂယူနာရှင်သူနာပြုဆရာမ19K အပြင်တောင်အာဖရိကနိုင်ငံကနယ်ဆန်မန်ဒဲလာနဲ့ဖုန်းတော်ကြီးဒက်စမွန်တူတူသိပ္ပံပါမောက်ကစတီဗန်ဟော့စကင်းတို့ကိုပေးအပ်ခဲ့တာဖြစ်ပါတယ်ခင်ဗျာဗီအိုရဲ့စီစဉ်နေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတော့တိုက်ပွဲအခြေအနေကိုတင်ပြပါမယ်ချင်းနဲ့ရခိုင်ပြည်နယ်တွေမှာအစိုးရတပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးအရသာထိခိုက်တိုက်ဆုံမှုတွေရှိနေပါတယ်တိုက်ပွဲအတွင်းဒေသခံတွေပိတ်မိနေပြီးစားဝတ်ဝတ်နေရေးအခက်ကြုံနေရပါတယ် VOA သတင်းတော့ကိုသက်နိုင်ကသတင်းပေးပို့ထားတာ
ပါရှင်းပြနေပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်နာကဝီဟုကျေးရွာနီးမှာအစိုးရတပ်နဲ့အေအေအဖွဲ့တို့မနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပေါ်ခဲ့ပြီးလက်နက်ကြီးကြီးကြောက်ပောက်ခွေးခဲ့တာကြောင့်ဝီဟုကျေးရွာသားတဦးတေပြီးနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ဝီဟုဒေသခံတဦးကပြောပါတယ
်လင်းရလာဗနာပြတ်တယ်လင်းရလာတော့ပြတ်တယ်ဆိုရင်အိမ်ကိုထီးရဲမင်းတိုက်မင်းလောင်ထွက်တဲ့အိမ်ကဆောင်ဆောင်ဆောင်တင်းရန်လူဆုံးသောဒဏ်ရာရတယ်တရားရှိနေကတော့တယောက်ကတော့ဖုန်းပေါ်တယ်အတက်ကတော့ကနစီနဲ့ရှာလောက်ပဲရှိတယ်အမြတ်လီလာတဲ့တ
ာတော့က
ဆောင်းနေဆောင်းနေတော့ချီလေးနိုင်ခွေကြော်လောက်ပဲရှိဟောက်ကဲရွာထိပ်ကိုပြတ်တာ
ပွေဟုကြော်နီမှာဒီကနေ့ညနေပိုင်းထိလေရင်တွေနဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံတွေပိတ်မိနေကြတယ်လို့လည်းပြောပါတယ
်အခုရွာထက်ကနေမနာလေရင်နဲ့ပြတ်တော့တာနားတော့မခံနိုင်လေရင်နဲ့စီအခုဖြက်လို့ပြတ်သွားပြီမလာနာချင်းနဲ့ပြတ်တဲ့ဆက်တနာနဲ့ပြတ်တဲ့ဘုံဒီနဲ့ရှာရွာတာဒီကဘယ်လိုနေလဲဆိုရင်ဘုံကြီးကြောင့်မှသူတို့နေလူလည်းနေတယ်ဒီရအင်ဂျမန်ကပပုံလောက်ဝင်နေတယ်22လောက်လည်းနေတယ်အခက်ဆက်မှုစုံနဲ့နေရတာပေါ့
ရခိုင်လက်နက်ကန်အေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကလည်းပလောဝမြို့နယ်ဖက်တွေမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ပြောပါတယ
်မတ်လ4ရက်နေ့မှာနေ့လယ်2နာရီလောက်မှာဒီမြန်မာစစ်တပ်ဟာတော့တို့ဒီဟိုဂျဲတိုက်လေရဲ့နှစီနဲ့ဒီပေါက်ပွဲအားပြင်းထန်တဲ့ဘုံတွေနဲ့နေပြီးတော့မှဒီမီးချောင်းပတ်ဝန်းကျင်ကိုဟို၈ကြိမ်လောက်နေပြီးတော့ဘုံကျဲတိုက်ခဲ့ခဲ့တာရှိတယ်နောက်ပြီးတော့ဒီစက်တနာပြေရော့ကက်တွေနဲ့လည်းပဲဒီ2နာရီကြာလောက်ထိဟိုနှိပ်ပတ်ပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။မနေ့ကဒီမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာဒီပလဲဝါနဲ့ကြောက်တော်အစပ်၊ပူဟုံးနောက်ဒီမီဝါနောက်ပြီးလို့ရှိရင်ဒီမုံတန်းပြေကြောက်တန်းလိုက်ကောင်အဲ့ဒီရွာတွေကိုမြန်မာစစ်တပ်ဘက်ကပြစ်တဲ့ဒီဟိုရော့ကက်တွေဟိုစက်တနာပြေထိမှန်ပြီးတော့မှနေတချို့မီးလောင်တာရှိတယ်။အဲ့ဒီမှာအရသာတချို့လေးပိုက်မိနေတာရှိတယ်လို့သိရတယ်အိုညနေ 6:40 မှာမြန်မာစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ပွေဟုံးရွာကိုထိမှန်တာရှိတယ်။အဲ့ဒီမှာပွေဟုံးရွာကဒီနေအိမ်၃လုံးမိလောင်သွားပြီးတော့မှလူ2ဦးတည်တယ်။နောက်2ဦးဒဏ်ရာရတယ်လို့ဒေသခံတွေစီကတစင်သိရတာရှိတယ်။အိုဒီနေ့မှလည်းပဲဒီမြန်မာစစ်တပ်ဘက်ကတော့သူတို့ဒီဟိုလက်နေကြီးတွေနဲ့တောက်ရှောင်းနေပြီးတော့ဒီဟိုရွာတွေကိုပဲရေချက်ချင်းချင်းနဲ့ပစ်ခတ်နေတာရှိတယ်။ဟိုနောက်ပြီးလို့ရှိရင်ဒီအိုဂျဲလီအနေနဲ့လည်းပဲလာပြီးတော့ဒီနေ့မှလည်းဒီဘုံကျဲတိုက်ခိုက်မှုတွေဆက်လုပ်နေတယ်လို့တော့သိရတယ်ဗျာဒါပေမဲ့လောလောဆယ်တော့ဒီအသေးစိတ်ကတော့မသိရသေးဘူး
တိုက်ပွဲတွေကြားမှာပိတ်မိနေတဲ့ဘွေဦးဒေသခံမျိုးသမီးတူကတော့ပလောဝမြို့နယ်မှာဒီကနေ့ထိတိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့ရေလိုင်းကြောင်းတွေလည်းပိတ်ဆို့ခံနေရတာကြောင့်ဒေသခံတွေစောက်ဝတ်နေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းပြောပါတယ
်ဆိုရင်ဇိတ်တော့ဘယ်လိုရှိဖြစ်လဲဆိုရင်အစာရိတ်ခါဒီလည်းငန်းမှာလူတုံးခါတုံးခါရောက်ပနာဒီခိုင်မုန်းတရားဒီချက်တော့မှာကိုစွရံပြီးတော့ကြောက်ကြီးကံဒီနန်းဆိုပြီးပျက်စီးတော့မှာကိုစွရံစဝဲနေတော့အခံမကြည့်ဘူးလေပြတ်လို့စလုံးနေရတဲ့ဆန်တဲ့အိရှင်ရယ်လင်းတောင်းပဲရှိနေရရှာလို့လည်းမရဘူးဒီစီကလောင်းနဲ့ရှိမြပနာစပ်ပြီးနေရတဲ့ဒီဘာမှတော့ခက်ခဲအမျိုးစုံနဲ့နေရပါလေ
ပလောဝါမြို့နယ်အတွင်းမှာတိုက်ပွဲပြင်းထန်နေတာနဲ့ပတ်သက်ပြီးမေးမြန်းဖို့တက်မတော်တတိမှန်ပြန်ကြားရေးဖွင့်နေအနောက်ပိုင်းတိုင်းစစ်ထာနယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ပလောဝါမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်တို့မှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွင်ရဲသားထိခိုက်သေဆုံးမှုတွေဟာလည်းတနေ့ထက်တနေ့များပြားလာနေပါတယ်။အခုလိုရဲသားတွေထိခိုက်သေဆုံးတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုတက်နိုင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုလိုမျိုးရခိုင်ပြည်နယ်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်မဲ့စွန့်ပြေးထွက်ခွာနေရပါတယ်။စစ်ပီးရှောင်ဒီအနေနဲ့ဒီစားဝတ်နေရအခက်အခဲရှိရတဲ့ပြင်လူငယ်ကျောင်းသားတွေပညာသင်ဖို့အတွက်ခက်ကြုံနေရတာပါ။ရခိုင်ပြည်နယ်ကစစ်ပီးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတော့ကုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ
်။ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာစစ်ရှောင်တွေတနေ့တခြားတိုးလာနေပြီးဘူးသီးတောင်နဲ့ရေသိပ်တောင်မြို့နယ်တွေထဲမှာတင်စစ်ပေးဆောင်ဒုက္ခသည်၄တောင်လောက်ရှိနေတာပါ။ပြန်ကြားရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရရခိုင်ပြည်နယ်အတွင်းမောင်တော်နဲ့ဘူးသီးတောင်ဒေသတွေကိုဖေဖော်ဝါရီလ29ရက်ကနေ29ရက်နေ့အထိ၃ရက်ကြာတွားရောက်ခဲ့တဲ့ခီးစဉ်မှာကိုယ်တိုင်လိုက်ပါသွားတဲ့ VOA သတင်းဌာနကဒေါက်ခင်မျိုးသက်ကဒေသခံတွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့တာမှာမောင်တော်မြို့နယ်ဆယ်တော်ရွာကိုမိသားစုနဲ့အတူထွက်ပြေးလာတဲ့စစ်ရှောင်မခင်စောမှုကသူတို့ရွာမှာရှိနေစဉ်ကြုံတွေ့ခဲ့ရတဲ့တိုက်ပွဲအခြေအနေတွေကိုအခုလိုပြောပြပါရစေ
။ဘုံတွင်တဲမှာတညာလုံးနေရတယ်။မင်းမိုးလင်းတော့အပေါ်တဲတာနဲ့သူတို့ပြေးသေးတယ်။အဲ့ဒီတော့သမီးတို့မနေရတော့ဘူး။သမီးလည်းမစားရသေးဘူး။သမီးလည်းမရှက်ရသေးဘူး။ဒီရှောင်းတစ်ဖက်ကန့်ကိုအကုန်လုံးရွာကနေအကုန်လုံးပြေးကြတာ။အဲရှောင်းတစ်ဖက်ကန့်ရောက်တော့အဲ့မှာလည်းမနေရတော့ဘူး။လှမ်းပြီးကြားမယ်။အဲ့လိုဆိုရင်ဆိုင်နဲ့အခြားဘုံဆဲလေးစီးပြီးတော့အခြားတရောကိုပြောင်းတယ
်။နရုံတောင်ရွာမှာလာရောက်တင်းရှောင်နေတဲ့အမတ်ခင်ခင်ဝင်းကလည်းတိုက်ပွဲတွေရက်စီခြင်းတဲ့အကြောင်းအခုလိုပြောပါတယ်
။တိုက်ပွဲတွေကိုရက်စီခြင်းတယ်။သမီးတို့ရောပြန်ခြင်းတယ်။အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလန်းဘူးမပျော်ရွှင်ရဘူးရောမှာနေခြင်းတယ်လို့
။ဆဲတော်ရွာကဖုန်တော်ကြီးအကြောင်းမှာစစ်ဘေးရှောင်နေတဲ့မလတ်မြဝင်းဟာအထက်တန်းစာမိုးဝဲဖြစ်ဖို့စူးစမ်းနေသူတဦးဖြစ်ပါတယ်။ဒါပေမဲ့မိသားစုနဲ့ကွဲကွာနေတာကြောင့်စာတင်ရတာအဆင်မပြေဘူးလို့သူက VOA ကိုခုလိုရှင်းပြပါတယ်
။စာတော့ကျက်တော့ကျက်တယ်ဒါပေမဲ့စိတ်ထရောအရှုံးနေတယ်။ရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်တော့တေပွေးကြအဖေတွေမေအဆင်ပြေပါမလား။ကိုကတော့အဆင်ပြေလို့ပေါ့နော်။ဒါပေမဲ့အဖေမေကအဆင်ပြေမလား။အဲအကိုတွေကိုစုံရင်လည်းပေါ့နော်။ခါလေကြရင်ငိုမိတယ်။ရောရောအမေဝင်တော့အကိုကြီးရောလွမ်းပြီးငုံမိနေစာဖို့စိတ်မရောက်ဘူးပေါ့စိတ်တွေရှုပ်ထွေးနေတယ်အဲ့လိုကြီးဖြစ်ပါတယ
်တင်းတခြားဒုက္ခတွေအရေးအတွက်တိုးများလာနေတာကြောင့်ဒီဒုက္ခတွေကိုလက်ခံပေးထားတဲ့ဖုန်တော်ကြီးကျောင်းတွေလည်းရေရှည်ထောက်ပံ့ပေးနိုင်ဖို့အခက်အခဲရှိလာနေတယ်လို့သူကျောင်းမှာလာရောက်နေကြတဲ့ကျောင်းသူကျောင်းသားတွေကိုအခမဲ့ပညာဒါနပြုနေတဲ့မောင်တော်မြို့နယ်တိရိမင်္ဂလာရွာမှကျောင်းဆရာတော်အရှင်ဝိက္ခဏကမိတ်ပါတယ
်နံပါတ်၁အခခဲဆုံးကနေရာပဲနေရာမရှိတဲ့တောင်ကောင်ဥစဉ်မှာဒီကလေးမတွေကိုထားဖို့တော့ရောထင်းမှာအားတွေပေါ့ကိုတွေစီတွေကဥမာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြလာတယ်လို့ထားရတယ်။ပထမဆုံးရောက်လာတဲ့ကျောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်ခဲဖြစ်တာပေါ့ပထမရှေ့ဒုတိယရှေ့ဥစဉ်လုံးမှာဘယ်လိုပြောဆိုစားရေးပေါ့လေစားဖို့တော့ဥစဉ်မှာကဘယ်လိုပြောလဲဆိုကဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြေတွင်ပြေပအဖွဲ့စစ်တွေကလည်းဥစဉ်မှာလှူတန်းတဲ့ဟာမရှိမိမိရဲ့ရှာပွေပြီးတော့ရတဲ့ဟာဥစဉ်တရားတွေပါတယ်နည်းနည်းလိုက်ဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နည်းနည်းပါပါဒီကလေးတွေကိုအစင်ပြေသလိုဒီလိုကျွေးမွေးတာဖြစ်တယ
်စစ်ပေးဆောင်ဒုက္ခတွေဟာဘယ်ပေါင်းစုံကအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လမ်းမဖုန်းတော်ကြီးကျောင်းစစ်ချောင်းစခန်းမှာအင်အားတွေဆောက်လုပ်လူတန်းနေတဲ့မေယုတောက်ရတန်းအဖွဲ့ကဥဇော်ဝင်းကလည်းပြောပါတယ
်စစ်ချောင်းတွေတော်တော်အခက်အခဲကလူသားတယောက်ရဲ့လိုအပ်ချက်အကုန်လုံးဟာခက်ခဲတာပဲတော့ဘာမှတော့အဆင်မပြေဘူးခင်ဗျာအဓိကသူလုံခြုံမှုပေါ့ပညာရဲ့လုံခြုံမှုပေါ့နော်ကျန်းမာရေးလုံခြုံမှုပေါ့ဒါအလုတ်ကအခွင့်ရဲ့လုံခြုံမှုပေါ့ဒီသုံးခုတူလုံးအတွက်လုံခြုံမှုတွေသူတို့မှာကြောက်ဆုံးနေရတယ်ဘာဆိုအခုကျွန်တော်တို့ကိုဒီလူကကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရေးအတွက်ကတော့ကျွန်တော်တို့ဒီအစိုးရလူပြပြန်ကနေကိုဆန်နှလုံးပေးတာပေါ့နော်ဒီနှလုံးကသူတို့ဒီမှာပဲဖြစ်တယ်လို့ပေါ့စူးစမ်းပြီးရုံးကန်ရက်တင်နေရတာပေါ့နော
်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတဲ့တခြားဒေသတွေမှာလည်းစစ်ပေးဆောင်ဒုက္ခသည်တွေထောင်နဲ့ချီရှိနေသေးတယ်လို့ချင်းပြည်နယ်ပလောဝဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေသူထောင်နဲ့ချီပြီးရှိနေတာပါစွာတပ်ဖွဲ့တွေနဲ့အေအေတို့အကြားကတိုက်ပွဲတွေကြားမှာမြေစာပင်ဖြစ်ပြီးခုချိန်ထိတိုက်ပွဲအရှိန်တွေရော့ကျမလာသေးတာကြောင့်စစ်ပေးဆောင်ဒုက္ခသည်တွေရဲ့နေရပြန်ရေးအိမ်မက်ဟာလည်းအလန်းဝေးနေစေဖြစ်တယ်လို့ တိုက်ပွဲကြမှာပြိမိနေတဲ့ကလေးငယ်တွေရဲ့အနာဂတ်ပညာရေးဟာလည်းမသေးကြမရေရာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ရခိုင်ဒေသကအေအေနဲ့အစိုးရတပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေအခြေအနေနဲ့ထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲတွေအကြောင်းကိုစက်တိုက်နားဆင်ခဲ့ရတာဖြစ်ပါတယ်။ဒီမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မပြတ်ကိုအောင်လွင်ဦးနဲ့ဦးကျော်စံသာတို့ကပြောပြမှာပါ
။စောင့်ကြည့်ထောက်လှမ်းမှုတွေအကြောက်တရားတွေနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မှာခက်ခက်ခဲခဲသတင်းယူရတဲ့အကြောင်းအယ်ဂျာဇီးရာသတင်းဌာနအင်တာနက်ဆက်မြန်နယ်မှာဖတ်ရပါတယ်။ရိုညာမွတ်စတင်နေပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်နေတယ်လို့ဆွဆွဲထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသတင်းယူဖို့ပြည်ထောင်ဝန်ကြီးဌာနကဖိတ်ကြားခဲ့တဲ့ခီးစဉ်တွေ့ကြုံတွေကိုရေးသားထားတဲ့ဆောင်းပါးမှာတော့ရင်တောက်တွေနဲ့စကားပြောတာကိုအာနာပိုင်နေတိမှဆိုတဲ့မောင်တော်မျိုးကဈေးဆိုင်ရှင်တူရဲ့စိုးရိမ်မှုနဲ့အစချေရေးသားထားတာပါ။ခီးစဉ်တွင်ရိန်ဂျာရွာ၃ရွာကိုတွားခွင့်ရခဲ့ပြီးတရွာကိုမိနစ်30ကနေ45မိနစ်လောက်စီအချိန်တွင်စာသင်ခန်းတွေမှာစုထားတဲ့ရိန်ဂျာတွေကိုတင်းတောက်တွေမင်းမြန်းခွင့်ပြုခဲ့ပေမဲ့အမြဲလိုလိုစောင့်ကြည့်ခံရတယ်လို့ဆိုပါတယ်။လွတ်လွတ်လပ်လပ်တင်းယူနိုင်အောင်ကိုယ့်ဘာသာတွားမယ်လို့တော့လေလွန်ကျုံရေးအတွက်ရဲတပ်ဖွဲ့ကအတူလိုက်မှဖြစ်မယ်လို့ပြောခဲ့တဲ့အကြောင်းရေးထားပါတယ်။တခြားနည်းအနေနဲ့ဒေသခံတွေကိုဆက်သွယ်ဖို့မိုဘိုင်းဖုန်းနံပါတ်တွေပေးထားခဲ့ရမှာဆက်သွယ်လာတဲ့ရိန်ဂျာတယောက်ကတော့လူကိုယ်တိုင်တွေ့တော့ကအကြမ်းဖက်မှုတွေကိုမစိုးရိမ်ဘူးလို့သူပြောခဲ့တာဟာအာဏာပိုင်တွေကိုကြောက်လို့လိန်ပြောခဲ့တာဒါဖြစ်တဲ့အကြောင်းပြန်ပြောပြတယ်လို့လည်းစောင်းပါရှင်တွေကဆိုပါတယ်။မောင်တော်မှာဆုံခဲ့တဲ့ရိန်ဂျာလူငယ်တယောက်ကဆိုရင်လေဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့သူတွေကတော့သူတို့ထက်တာလိန်အောင်မယ်လို့ပြောခဲ့တဲ့အကြောင်းအယ်ဂျာဇီးရာသတင်းဌာနရဲ့တင်းတော်မှတ်စုခန်းမှာဆောင်းမရှင်ဖလော်ရန့်စ်လူရီနဲ့ကိတ်ဒိုင်းမွန်တို့ကရေးသားထားကြပါတယ်ခင်ဗျာ
အရှနိုင်ငံတွေဟာတရုတ်ကိုနှစ်သိမ့်ခြင်းလို့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုရှော့ပြောနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်တစ်ခုကို globalconstructionreview.com မှာဖတ်ရပါတယ်လာအိုစ်မြန်မာကမ်ဘောဒီးယားပါကစ္စတန်နိုင်ငံတို့ဟာသူတို့နိုင်ငံရဲ့အခြေခံအဆောက်အဦတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံမှုတွေအဓိကထောက်ပံ့နေတဲ့တရုတ်ကိုဆန့်ကျင်ရမယ့်အရေးဆောင်ရွက်ခြင်းလို့ကိုရိုနာဗိုင်းရပ်စ်ပြဿနာကိုဆော့ဆော့ပေါ်ပေါ်ပြောနေကြတယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တွေ့ရှိမှုနဲ့ပတ်သက်ပြီးအခုချိန်ထိကမ်ဘောဒီးယားနိုင်ငံမှာတမှုပါကစ္စတန်နိုင်ငံမှာငါးမှုတွေ့ရတယ်လို့ဆိုထားပေမဲ့လာအိုစ်နဲ့မြန်မာနိုင်ငံတို့မှာတော့တမှုမှမတွေ့ရသေးဘူးလို့ဆိုနေဆဲဖြစ်ပါတယ်။တကယ်တော့တရုတ်ကုမ္ပဏီတွေတရုတ်အလုပ်သမားတွေမြောက်များစွာတို့ဟာဒီနှစ်နိုင်ငံတွေမှာရှိနေကြပါရဲ့နဲ့ဒီရောဂါကူးစက်မှုမတွေ့ရသေးဘူးဆိုတာကတော့နည်းနည်းထူးဆန်းနေပါသေးတယ်။ဒီလိုမတွေ့ရဘူးဆိုတာဟာဒီနိုင်ငံတွေရဲ့ကျန်းမာရေးစစ်ဆေးမှုစနစ်ညံဖျင်းတာလဲဆိုင်မင်းရောက်တော့ဆိုင်မှာပါတဲ့။သို့တော်လည်းပဲတရုတ်နဲ့ထိတ်တိုက်မတွေ့ခြင်းလို့ short pop ပြောနေတယ်ဆိုတာဟာတကယ်အဓိကအကြောင်းရင်းဖြစ်ပါသေးတယ်။ဒီလေးနိုင်ငံတို့ဟာတရုတ်ရဲ့ BRI ခေါ်ပလမစီမံကိန်းမှာတက်တက်ကြွကြွပါဝင်နေကြတာဖြစ်ပါတယ်တရုတ်နိုင်ငံဟာသူတို့နိုင်ငံသားတွေရဲ့ခီးသွွာလာခွင့်ကိုလက်မခံပိတ်ပင်ထားတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့သူတို့မကျေနပ်တဲ့အကြောင်းဒါထက်ကလဲလဲပြောဆိုနေတာဖြစ်ပါတယ်ဒီထက်မှာမြန်မာနိုင်ငံကတော့တရုတ်ခီးသည်တွေကို Visa on arrival ထိုက်ရောက်ပြည်ဝင်ခွင့် Visa ထုတ်ပေးတဲ့လုပ်ငန်းကို February 1ရက်နေ့ကစလို့ရဆိုင်လိုက်ပြီးတော့တရုတ်ခီးသည်တွေကိုဝန်ဆောင်မှုမပေးကြဘို့လဲမြန်မာအလန်းညွန်တွေကိုညွန်ကြားထားပါတယ်မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မှာမိခိုအားထားနေရတာတွေအများကြီးရှိပေမဲ့မြန်မာအစိုးရဟာသူတို့နိုင်ငံသားတွေရဲ့လုံခြုံရေးကိုတရုတ်နဲ့ဆက်ဆံရေးထက်ပိုပြီးဦးစားပေးတာတွေ့ရတယ်လို့လည်းပြောထားပါတယ်ဒီလိုဦးစားပေးလာတာဟာလည်းပဲမြန်မာနိုင်ငံဟာထွန်းသစ္စာဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာတဲ့အတွက်ကြောင့်အမျိုးသားလုံခြုံရေးကိစ္စတွေမှာလွတ်လပ်စွာဆုံးဖြတ်ခွင့်အတော်အသင့်ရရှိလာတဲ့သဘောဖြစ်တယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ခဲ့ရတာပါမကြခင်မှာကျမ်းမာရေးကဏ္ဍအတိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့အသောကြာနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48kHz 6153ညနဲ့လိုင်းလိုက်မီတာ190ဒုကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြမာကြီးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီကားကတော့ကျွန်တော်တို့ Fairway ကိုဘယ်လိုပုံစံနဲ့တိဆောက်သွားမလဲ။နောက်ပြီးတော့နာဂ Fairway ရဲ့သူရပုံစံကိုဘယ်လိုလုပ်မလဲ။တရားဥပဒေပိုင်းဆိုင်ရာ
နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်ဖို့ရှိပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့မြမာကြီးသုံးသက်ချက်ပါတိုင်းပြည်ပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကပြည်သူပြည်သားတွေမှာစွမ်းအားရှိဖို့လိုအပ်ပါတယ်ပြည်သူလူထုမှာစွမ်းအားရှိလာအောင်ပညာရေးနဲ့ကျန်းမာရေးကဏ္ဍကိုအရင်းအနှီးအများကြီးစိုက်ထုတ်ဖို့လိုအပ်တဲ့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
လုံးအမင်းစည်းရဲမှုပပျောက်ရေးနဲ့အမြဲတမ်းစီးပွားရေးပြင်ပြိုးတိုးတက်ရေးအတွက်ပြည်သူပြည်သားတွေမှာစွမ်းအားရှိဖို့လိုပါတယ်။ဒါကိုလူအရင်းနီး human capital လို့လည်းခေါ်ပါတယ်။ဒီအထဲမှာဘဝတစ်လျှောက်လုံးစုဆောင်းရရှိလာတဲ့အသိဉာဏ်ဘဝတုဒ္ဒကျွမ်းကျင်မှုနဲ့ကျန်းမာရေးပါဝင်ပါတယ်။လူအရင်းနီးကောင်းရင်ကောင်းသလိုရည်မှန်းချက်ကိုအကောင့်အထည်ပေါ်နိုင်မှာဖြစ်ပါတယ်။အာဟာရရှိမှုကျန်းမာရေးကောင်းမှုပညာရေးအစဉ်တန်းတဲ့ကျွမ်းကျင်မှုဟာလူအရင်းအနှီးတွေဖြစ်တာမို့ဒီအခြေအနေတွေကိုကြည့်ရင်ပြည်သူအင်အားကိုကမတ်နိုင်ပါတယ်မြန်မာပြည်ရဲ့လူအရင်းအနှီးအခြေအနေရဒီကနေ့မွေးဖွားတဲ့ကလေးတစ်ယောက်ဟာအရွယ်ရောက်လာတဲ့အခါမှာသူ့မှာရှိတဲ့စွမ်းအား58ရာခိုင်နှုန်းကိုသာအသုံးပြုနိုင်မယ်လို့မျှော်လင့်ရပါတယ်ကျန်းမာရေးနဲ့ပညာရေးမှာအားနည်းတဲ့အတွက်လူအရင်းအနှီးမှာအားနည်းရပါတယ်ပညာရေးနဲ့ကျန်းမာရေးကိုစံချိန်မီအောင်လုပ်ပေးနိုင်ရင်လူသားတဦးစီရဲ့အတင်ထုတ်လုပ်မှုဟာနှစ်ဆတက်လာမယ်လို့ကမ္ဘာ့ဝန်အုပ်စုမကြာမီကထုတ်ဝေတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစိုးရတွေတက်လာတဲ့အခါမှာကျန်းမာရေးနဲ့ပညာရေးမှာယဉ်နီးမြုံနံမှုတိုးပွားလာပါလေ
။ဒါပေမဲ့လူမှာယဉ်နီးမြုံနံတယ်ဆိုတာကအခုရေရင်တူအခုရေကြီးတောက်လို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ပြည်သူအင်အားဖွံ့ဖြိုးတိုးတက်မှုဟာနှိမ့်ချနေစေဖြစ်ပါတယ်အလို့သမားလောကမှာကျွမ်းကျင်မှုအဆင့်ဟာအနေဆုံးဖြစ်နေပါတယ်လုံးလုံးစဲတိုးတက်တာလေးအချိန်မသေးသေးဘူးနဲ့အလုံးပါဝင်နိုင်ရေးအတွက်လူအရင်းနှီးမြှုပ်နှံဖို့အချိန်ရောက်နေပါပြီဒါကမလုံနိုင်လို့ထွက်ပေါ်လာတဲ့ဆိုးကျိုးကိုနောင်လာနောက်သားမျိုးဆက်တွေခံစားကြရပါလိမ့်မယ်မွေးဖွားစဉ်ကလေးကစပြီးအာရချို့တက်မှုဒဏ်ကိုခံရတာဖြစ်ပါတယ်ကလေးတထောင်မွေးရင်62ဦးသေဆုံးတဲ့နှုန်းဟာအာရှဒေသမှာအမြင့်ဆုံးပဲဖြစ်ပါတယ်။ 9 နှစ်အောက်ကလေး3ဦးမှာ2ဦးဟာမကြီးထွားနိုင်ပဲဖြစ်နေပါတယ်။ကိုဝန်ဆောင်ကျန်းမာရေး၊အာဟာရနဲ့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်
။မြန်မာပြည်သား2ဦးရဲ့သက်တမ်းဟာ66နှစ်ဖြစ်ပြီးဗီယက်နမ်နိုင်ငံသားရဲ့သက်တမ်းက95နှစ်ဖြစ်ပါတယ်။မြန်မာပြည်သားဟာငယ်စဉ်ကတည်းကကျန်းမာရေးဘက်မှာချို့တယ်နေတာတင်ရှားပါတယ်။အသက်6နှစ်ကလေးတွေကိုလေ့လာတဲ့အခါမှာဆက်ချက်ရခိုင်နှုန်းလောက်ကသာတတ်မှတ်တဲ့အာဟာရနဲ့နှုတ်ရည်ကိုတောက်သုံးမှုရရှိတယ်လို့ဆိုပါတယ်။မိခင်နှုတ်ရည်တောက်သုံးတဲ့အဆင့်ကအစာစားတဲ့အဆင့်ကိုကူးပြောင်းရမှာအသိဉာဏ်နည်းတဲ့အတွက်အစဉ်အလာအတိုင်းသာလုပ်ကြပါတယ်။အစားနဲ့ငါးစားတဲ့ကလေးဟာလူနည်းစုဖြစ်ပါတယ်။မြမပြီမရစ်ကလုံလောက်တယ်ဆိုပေမဲ့စင်းစားမိသားစုတွေဟာအာဟာရရှိတဲ့အစာအစာကိုလည်လားမမီကြပါဘူး။စင်းစားစားလုံးတဲ့ရစ်ကဟာလူကျန်းစာတွေစားသုံးတဲ့ရိတ်ခါလောက်အရေးအသွေးမကောင်းပါဘူ
းယောဂဖြစ်နိုင်တဲ့ပတ်ဝန်းကျင်မှာနေထိုင်လာရတဲ့ကလေးတွေဟာကျန်းမာရေးချို့တဲ့ပြီးမကြီးထွားနိုင်ပဲဖြစ်နေရပါတယ်ရေကောင်းရေတန်ရရှိရေးနဲ့ပတ်ဝန်းကျင်တန်ရှင်ရေးဟာခက်ခဲနေတော့မှဖြစ်ပါတယ်ကျန်းမာရေးကဏ္ဍမှာနှစ်ပေါင်းများစွာအသုံးစရိတ်နည်းပါးလာတာကြောင့်မိသားစုတွေအတွက် အခြေခံကျန်းမာရေးဝန်ဆောင်မှုလုံမပေးနိုင်သေးပါဘူး2010မှာအစိုးရအသုံးစရိတ်တိရခိုင်နှုန်းကိုသာကျန်းမာရေးကဏ္ဍမှာသုံးပါတယ်2015ရောက်တော့400ခိုင်နှုန်းအထိတိုးပြီးသုံးလာပါတယ်ကိုယ်စိတ်နဲ့ကိုယ်စေကူတာကြရတဲ့အတွက်ကျန်းမာရေးဈေးကြောင့်ပိုးပြီးဆင်းရဲသွားကြသူတွေရှိပါတယ်2015မှာစေကူတာမှုကြောင့်စင်ရဲသွားသူနှစ်တန်းနီးပါးရှိပါတယ်အခြေခံကုသမှုအခမဲ့ရရှိရေးကိုအကောင့်ထဲဖော်နေပေမဲ့တိတ်ပြီးခရီးရောက်ပုံမရဘူးလို့ဆိုပါတယ
်လူအရင်းနီးမှအရေးကြီးတဲ့အခြေခံတစ်ခုဖြစ်တဲ့ပညာရေးစရိတ်ဟာရွေးကောက်ပွဲအစိုးရလက်ထက်2013ကစပြီး5ဆတိုးလာတာတွေ့ရပါတယ်2019အစိုးရသုံးစီမှာ800ခန့်လုံးဟာပညာရေးစရိတ်ဖြစ်ပါတယ်တိုင်းပြည်အသရင်ထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းကျော်ရှိပါလေ။ဒါပေမဲ့အာဆီယံနိုင်ငံတွေနဲ့ရှင်လိုက်ရင်တော့နည်းနေပါလိမ့်တယ်။ဥပမာဗီယက်နမ်ရဲ့ပညာရေးစရိတ်ဟာ2012ကတည်းကတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့ရှစ်ရာခိုင်နှုန်းရှိနေပြီဖြစ်ပါလေ။ဗီယက်နမ်နှစ်နိုင်ငံကွဲနေချိန်ကမြောက်ဗီယက်နမ်ကျောင်းသားတွေကိုယထာနဲ့အပြည့်တင်ပြီးယူရှကိုပညာတော်ပင်ဆီလွတ်တဲ့အစီအလာကိုဆက်လက်ထိန်းသိမ်းထားပုံရပါတယ်။တိုင်းနာတဲ့ကံအဖွဲ့တွေရှိတဲ့ကရင်ကရမွန်ရှမ်းနဲ့ကချင်းပြည်နယ်တွေမှာတော့ဒေသခံအသင်းအဖွဲ့တွေကပဲကျန်းမာရေးနဲ့ပညာရေးကိုတာဝန်ယူကြတာများပါတယ်။အရှိတောင်ဒေသမှာလူဦးရေ9ရင်းလောက်ကိုတိုင်းနာကျန်းမာရေးလှုပ်ရှား4000လောက်ကကြီးစုဆောင်ရွက်ပါတယ်။အခြေခံကာကွယ်ရေးလုပ်ငန်းတွေလောက်ပဲလုပ်နိုင်ပါတယ်။တိုင်းနာတိုင်းကျန်းမာရေးနဲ့ပညာရေးအခြေခံရရှိဖို့အချိန်အတော်ကြာအောင်မှာဖြစ်ပါတယ်ခင်ဗျာ။
ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာစနေနေ့ည VO ရဲ့တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအသိပေးခြင်းပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူးတဲကိုပဲတာဝန်ပေးလိုက်ပါတယ်အခုလိုပြောခွင့်ရဒူးပဲထားလိုက်တာကြောင့်2020ပြည့်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လှုံ့ဆော်ချက်တွေရည်တည်ချက်မူဝါဒသဘောထားတွေနဲ့ပတ်သက်လို့တရှိနိုင်ခွင့်နဲ့တရင်ရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲဒီမိုကရေစီပြည်ပင်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကို NLD ပါတီကအလေးမထားတဲ့လုံရက်တစ်ခုအဖြစ်လို့ရမြင်နိုင်ပါသလားအခုလာမယ့်စနေညတိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရဲ့ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VA ရဲ့ဖုန်းနံပါတ်က0932923255လေး email လေးစာက burmese@vanews.com Facebook က VA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
စနေည view ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာကိုရိုနာဗိုင်းရပ်စ်နောက်တစ်ဆင့်သတိပြုစရာအကြောင်းကိုတင်ပြထားပါရစေ။ဝူဟန်ဗိုင်းရပ်စ်လို့ပြောကြတဲ့ဒီအဆုတ်ရောင်ရောဂါကူးစက်မှုနှုန်းဟာစားပစ်ခဲ့တဲ့တရုတ်နိုင်ငံထဲမှာတဲ့ကူးစက်ခံရတဲ့ပြင်ပနိုင်ငံတချို့မှာပါပိုများလာနေတာကိုအထူးသတိပြုကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါ။ဒီအကြောင်းကိုတော့အနုစည်းဝါဗေဒပညာရှင်စေတက်ကူတအနုဇီဝဗေဒဌာနအငိမ့်စားဌာနမှုနဲ့လက်ရှိဂုဏ်သုဆောင်ဗမော့ကဒေါက်တာဒေါ်ကြည်ကြည်သင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့အနုဇီဝဗေဒပညာရှင်ဗမော့ကဒေါ်ကြည်ကြည်သင်းခင်ဗျာကျွန်တော်ဒီဝူဟန်ဗိုင်းရပ်စ်ကိုခေါ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပေါ့နော်ဒီနောက်ဆုံးကူးစက်မှုအခြေအနေပေါ်မူတည်ပြီးတော့နောက်ထပ်သတိပြုစရာတွေကိုဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆင်မရေအဲ့ဒီတော့ဒီကူးစက်ပုံမှာထူကြလာတာကဒီစဖြစ်တဲ့တရုတ်နိုင်ငံမှာထက်အခုတခြားပြင်ပနိုင်ငံတွေမှာကူးစက်မှုနှုန်းကအဆပေါင်းများစွာပိုများနေတာကိုတွေ့ရတယ်ဆင်မရေအဲ့တော့အဲ့ဒါလေးကဘာကြောင့်အခုလိုဖြစ်ရလဲဆိုတာကိုစပြီးတော့ရှင်းပြပေးပါတယ်ဆင်မဟုတ
်အခုဒီကဘာလုံးနေကြည့်မယ်ဆိုလို့ရှိရင်လို့ကူးစက်နှုန်းကများများလာတယ်ဒီနေ့ဒီနေ့ပေါ့နော်အခုဆိုရင်ပိုးဆောင်ကျော်သွားပြီအဲ့ကဘာနဲ့အဝမ်းပိုးဆောင်ကျော်တယ်ဆိုပေမဲ့ဖြစ်ခဲ့ဝူဟန်မြို့တဝိုင်းမှာတော့ဖြစ်ပွားနှုန်းကကျသွားတယ်ပြီးတော့တရုတ်ပြည်အပြင်ဘက်ကအခြားတိုင်းပြည်တွေမှာတော့များလာတာတွေ့ရပါတယ်အဲ့ဒါလေကြည့်ရတာတော့ပေါ့နော်ထင်ရတာတော့တဦးနဲ့တဦးကူးစစ်တာကလည်းခါတိုင်းလို့ပြောတော့တယောက်နဲ့တယောက်နီးကပ်တယ်ပြီးတော့တရုတ်ပြည်မှာပြန်လာတော့န နှုံးရင်လည်းအခုနောက်ပိုင်းမှာတခြားတိုင်းပြည်တွေမှာတော်တော်များများဖြစ်ပွားနေတာတော့ဒီအီတလီတို့အီရန်တို့တောင်ကိုရီးယားတို့ဂျပန်တို့မှာတော်တော်များလာရင်ဆိုအဲ့တိုင်းပြည်တွေကနေပြီးတော့ပြန်လာတော့လူတွေနဲ့မိကတ်စွာနဲ့တွေ့ချီတယ်လို့ထင်ရတော့ညာလဲအခုနောက်ပိုင်းမှာတော့ဘယ်ကမှပြန်လာရမှာမဟုတ်ခဲနဲ့သူ့တိုင်းပြည်ထဲမှာပဲသူနေပြီးတော့ဖြစ်ပွားနေတာတွေ့ရတယ်ပေါ့နော်အဲ့ဒါကိုအခု community transmission လို့လည်းခေါ်တယ်သူကယောဂရှိတဲ့လူမျိုးလည်းဆီရတယ်ကူးဆက်တယ်လည်းမဟုတ်ဘူးလို့ဖြစ်နေတယ်ဆိုအဲ့ဒါလည်းတော်တော်ပြောရဖြစ်တယ်ဒါပေမဲ့ထင်တာကတော့တင်းရတတိယမှာတော့စက်ဖြစ်တဲ့လူတွေကနေပြီးတော့ကူးဆက်ပြီးတော့ undetected ပေါ့နော်မသိဘဲနဲ့မသိမသာဖြစ်ပွားနေပုံရပါတယ်အဲ့ဒီနဲ့တစ်ချင်းပွားသွားတယ်လို့ထင်ရပါတယ
်ဟုတ်ကဲ့ဆရာမကြီးဘာကြောင့်အခုလောက်ထိရောမြန်ရတာလဲဆရာမကြီးလူတူးနဲ့တူဆက်ဆံမှုတွေထိတွေ့မှုတွေပိုများတဲ့သဘောရှိလို့လား
ခုနပြောလို့လို့ပေါ့နော်ကူးဆက်ကျွာလဲမသိလိုက်ကြတော့ဟို undiagnosed ပေါ့နော်နည်းနည်းပါးပါးဖြားရဲအချို့ကလဲဟိုယောဂလက္ခဏာမပြပဲနဲ့ယောဂပိုးကတော့တင်းဆောင်ရဲသူတို့ကနေတစ်ရှင်းလည်းပဲမသိမသာနဲ့အဲ့ဒီ community ရပ်ကွက်ထဲမှာလူတွေအများထဲမှာရှိပြီးသားလို့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာဒီ virus မတွေ့ရသေးဘူးပေါ့နော်အဲ့ဒီခါကျတော့မတိမတာကုနာလို့ဖြစ်နေနိုင်ပြီးတော့ရုတ်တရက်ထဖြစ်နိုင်မယ့်အနေအထားမျိုးရောစုံရတဲ့အနေအထားရှိလားဆင်မက
ြီးရှိနေမှာလေမြန်မာပြည်မှာလည်းပဲစစောပြောကြလို့ပေါ့နော်မတိမတာရှိနေတဲ့ဟာတွေလည်းဖြစ်နိုင်တယ်ဥပမာအားဖြင့်တော့အမေရိကန်နိုင်ငံမှာလည်းသမ္မတကြီးဒေါ်နယ်ထရမ့်ကနေပြီးတော့မဖြစ်နိုင်ဘူးမရှိနိုင်ဘူးမရှိပါဘူးလို့ပြောခဲ့တော့ညာလေအခုချိန်မှာတော့ဖြစ်နေပြီပေါ့နော်ထို့နည်း၎င်းမယ်မြန်မာပြည်မှာလည်းပဲမတိမတာနဲ့ရှိနေတာဖြစ်နိုင်ပါတယ်တိုးတော်လည်းပဲဒီချာမှာဖြစ်လာပြီဆိုရင်ဝုန်းကနေဟိုတယောက်မကဖြစ်သွားနိုင်နေပေါ့အခုရှိတော့မသိသေးဘူးပေါ့နော်လောလောဆယ်မှာတော့ဖြစ်တာမတွေ့သေးဘူးသက်ခွဲသားအရာလဲ confirm မဖြစ်သေးဘူးပေါ့တိုးတော်လဲလူတိုင်းကိုတော့လဲ test မလုပ်နိုင်တဲ့အတွက်ကြောင့်မသိမသာရှိနေတဲ့ဟာတွေလဲဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာဒုနာဆရာမပြောသလိုဒီ community အတိုင်းဝိုင်းတွေ့မှာပဲအချင်းချင်းတယောက်နဲ့တယောက်ဟိုကူးနေနိုင်တဲ့အနေအထားဖြစ်တဲ့အတွက်ဒီအခြေအနေကနေဆက်မရုတ်တရက်ဝုန်းဝုန်းနဲ့ထားဖြစ်တဲ့အနေအထားမျိုးမဖြစ်ရအောင်ကာကွယ်နိုင်တဲ့အနေအထားမျိုးရှိလားဆက်မ
ကာကွယ်ရရှာလေဒီဘူးကအဖြစ်ကာကွယ်ဖို့ပဲရှိတယ်ပေါ့ခတိုင်းလိုပဲရာတီတုတ်ကွေးလိုမျိုးလက်ဆေးချင်းလိုမရှိလို့ရှိရင်လည်းပဲ hand sanitizer ကြီးပေါ့နော်အခုဆို hand sanitizer ပမာတိမှာတော့အများကြီးရှိသေးတယ်နော်ဒီ mask တက်တာတော့ဘယ်သူမှသိပ်ပြီးတော့အားမပေးတော့ဘူးယောဂါတကယ်ရှိရဆိုမှပဲ mask တိုင်းသားမယ်သူကနေတစ်ချင်းတခြားလူကိုမကူးဆက်လေအောင်ပေါ့နော်အဓိကတော့လက်ဆေးဖို့ရေယောဂဖြစ်တော့သူနဲ့ပြစ်ဘလော့နီးဖက်စွာမနေဖို့ပေါ့နော်တချို့ကလည်းအဲ6ပေလောက်ခွာခွာနေဖို့လိုတယ်လို့ပြောတယ်သို့တော်လည်းပဲဖျားတာတို့လက်ချောင်းနာတာတို့ချောင်းဆိုးတာတို့ကတော့လူတိုင်းလိုလိုဖြစ်နိုင်တယ်ပေါ့ဒီကိုရိုနာဗိုင်းရပ်ကြောင့်မဟုတ်ဘဲနဲ့လေဖလူးကြောင့်လည်းဖြစ်နိုင်တယ်ယိုအိမ်မီလည်းဖြစ်နိုင်တယ်ဆိုတော့အဲ့ဒါတော့သတိတော့ထားရမှာပေါ့နော်ဖျားတာခြင်းနဲ့ကြာသွားတယ်နောက်ချောင်းနေဆိုးနေတာချီရဆိုရင်တော့ဒီအိမ်ထဲမှာတောင်မှမိသားစုတစ်ခုတည်းကမှနှုံးဝင်လေလုတ်ခွင်ထဲမှာသိပ်ပြီးတော့နိမိကကမနေတာကောင်းတယ်အဲ့လိုဖျားနာတဲ့လူကလည်းသူ့ကိုယ်သူဟိုတန်တရားရှိတယ်ဆိုရင်လေဆရာဝန်နေလဲပြတင်တယ်နောက်လူတိုင်းလူတိုင်းကိုလည်းကွာရန်တင်းလုပ်လို့မရဘူးဟိုစတေးချာကြီးလည်းပြောလို့မရဘူးလေလူတိုင်းလည်းတခွဲသားမှတက်လို့ဖို့မလွယ်ဘူးဆိုတော့အချို့ကျတော့လေတချို့တိုင်းပြည်တွေမှာ home quarantine ဆိုပြီးတော့အိမ်မှာပဲအနားယူခိုင်းနေပေါ့နော်ကျောင်းနေရုံးနေမတော်နဲ့ပေါ့လူလူချင်းအနိကမနေနဲ့ပေါ့
ဟုတ်ကဲ့ဆရာမဖြစ်နိုင်ရင်ဒီတိတန့်အခန်းမျိုးနဲ့အိမ်မာတော်နေဖို့တင့်တဲ့သဘောပေါ့ဆရာမနော်ကိုကိုပိုင်းအသုံးဆောင်ပစ္စည်းတွေသုံးပြီးတော့
ဟုတ်ကဲ့ဒါမှအဖြစ်ရင်ဟိုသူတို့လုတ်ခိုင်းတဲ့အတိုင်းပဲပေါ့နော်အထက်ကလက်ရှိမယ်နောက်ကိုစားချီထားတဲ့ချောင်းဆိုးထားတဲ့တ िश्यू တွေပဲကိုတိတ်ချပြစ်မယ်အနိကကကိုကိုရင်ကဒီဖို့အတိတ်ဖို့လိုတာပေါ့နော်ကိုကိုရင်ဖျားတယ်နှာချီတယ်လက်ချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်ကိုကိုရင်ကသူများနာမှာအိုးနိမိကကမနေပဲနဲ့ချောင်းဆိုးချင်းနှာချီချင်းကိုသတိထားပြီးတော့တ िश्यू ပဲမရှိတော့မှကိုယ့်ရဲ့လက်မောင်းတွေတရံဝေးတဲ့ကိုပဲချောင်းဆိုးဖို့ပေါ့နော်တက်နိုင်တော့မလိုလားအဖင်နဲ့ခရီးမသွားဖို့အထူးသဖြင့်အိမ်နိုင်ငံခြားဟိုလိုတိုင်းပြည်မျိုးတွေပေါ့နော်ခုနအများကြီးဖြစ်တဲ့တိုင်းပြည်တွေကိုမသွားဖို့လူစုလူဝေးတွေမလိုလားအဖင်နဲ့မလုပ်ဖို့အပြောအပားတွေမလုပ်ပါနဲ့
ဟုတ်ကဲ့ဆရာမကြီးနောက်ပြည်သူတွေကြားမှာပေါ့ဆရာမနော်ပေါ်ပေါ်ရော့ရော့ဖြစ်နေမဲ့အနေအထားမျိုးဖြစ်နိုင်တဲ့အမြင်မှားမှုတွေမျိုးရောရှိနေလားဥပမာဆိုရင်တချို့ကလည်းဒီဖုံးကံကြောင်းတို့တချို့ကလည်းဟိုဗိုင်းရပ်စ်ကိုမြန်မာပြည်ကတော်တော်လေးသုတဝါခံထားတဲ့အတွက်ခံနေရှိနေပြီးတို့အဲ့ဒါတွေရောဖြစ်နိုင်ပါမလား
ဟုတ်မဆိုင်ပါဘူးကဲ့ဒီဟာက seasonal influenza ခေါ်တဲ့ဇာတိလိုက်ဖြစ်တဲ့တုတ်ကွေးဒီဟာတော့သူတခြားပါမတူပါဘူးကိုရိုနာဗိုင်းရပ်စ်တူတော့ညာလေယောဂါမတူတော့ seasonal flu ဇာတိတုတ်ကွေးလည်းဖြစ်နိုင်တယ်ဒါတော့သူကြံတာပေါ့နော်နောက်တစ်ခါ ဒီ COVID-19 ရောဂါလည်းသူ့သူတက်တက်ဖြစ်နိုင်ပါတယ်တက်တက်စီဝင်နိုင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဆရာမကြီးဒီ virus ကဟိုဖြစ်ခဲ့တယ်ဆိုပါတော့เนาะဒီ corona virus ပြီးတော့ဘယ်သူမှမသိပဲသူ့အနေနဲ့သူတချို့ကလည်းကိုယ်ခံရတယ်ပြန်ကောင်းသွားနိုင်တာပေါ့เนา
ะဟုတ်ကဲ့
အဲ့တော့သူကောင်းသွားပြီးရင်ရောတခြားလူကိုကူးနေတဲ့အနေထားရှိသေးလားဆရာမကြီ
းရှိနိုင်တယ်ပတ်သက်ကြော်လေးသူတယောက်ကတချို့ကလည်း mild ပေါ့เนาะနည်းနည်းပါးပါးနဲ့ပြီးသွားတယ်နည်းနည်းပါးပါးဖြားပြီးတော့အထူးသဖြင့်ခုကအာ immune status ကောင်းတဲ့လူငယ်လေးဆိုရင်နည်းနည်းပါးပါးဖြစ်ပြီးပျောက်သွားတယ်တချို့လူကြီးတွေအသက်60 plus ပေါ့60ကျော်လို့ရှိရင်နောက်လည်းရှိတခြားယောဂါကလည်းရှိနေစီဂျိုတို့ဒီတို့တို့ဟိုတခြားအဆုတ်ယောဂါတို့နှလုံးယောဂါတို့ရှိတဲ့လူတွေကြတော့ပိုးဆိုးလည်းသေသွားနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းမေးမြန်းစီစဉ်တင်ဆက်ထားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရပြီးအခုတခါတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်มาဖြစ်ပါတယ်ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါပ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဗာဝိုင်းတော်သားရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲတွေကြောင့်အယက်သားတွေအများအပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပြီးလူပေါင်း30ကျော်လည်းပျောက်ဆုံးနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာမြန်မာစစ်တပ်နဲ့ RCSS SSA တို့ရဲ့တိုက်ပွဲတွေကြောင့်ရွာသား900လောက်စစ်ဘေးရှောင်နေကြရတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကနေဖက်ဒရယ်အခြေခံပုံသဘောတူညီစာရန်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့ဖေဖော်ဝါရီလကုန်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အယက်သား၄ဦးသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း30ကျော်လည်းပျောက်ဆုံးနေပါတယ်။ဒါအပြင်မတ်လ၂ရက်နေ့ကမြောက်ဦးမြို့နယ်မြောင်းပွေကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပျောက်ဆုံးနေတဲ့လက်တန်းချီကျေးရွာကဥမောင်ကျော်ခိုင်ကျွဲတဲရွာကမောင်စန်းသေးနဲ့ဘူးတလုံးရွာကမွတ်စလင်အမျိုးသားတအူးအလောင်းကိုရှမ်းတောင်ကျေးရွာအနီးရန်ကုန်စစ်တွေကာလနဘေးကမြေကျင်းတစ်ခုမှာတွေ့ရှိခဲ့တယ်လို့ရွှေလန်ကျေးရွာကမောင်စောလွင်အလောင်းကိုလည်းနေအိမ်အနီးမြေကျင်းနဲ့မှကျေးရွာသားတွေကတွေ့ရှိခဲ့တာပါ။တေဆုံသားသူတွေထဲက3ဦးမှရွှေလန်ကျေးရွာတရာအနီးငဒိုင်းကနေစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်အခုလိုအလောင်းတွေတွေ့ရှိတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ဒါအပြင်တန်ပြင်းကျေးရွာကရခိုင်အမျိုးသား6ဦးနဲ့ဘူးတလုံးရွာကမွတ်စလင်9ဦးမှလည်းဒီကနေ့တိုင်းပျောက်ဆုံးနေပြီးဘူးတလုံးရွာမှာဒဏ်ရာရရှိသူ73ဦးရှိတယ်လို့ဒေသခံတွေကပြောပါတယ်
။အစိုးရတပ်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSC တို့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာစစ်ဘေးရှောင်900လောက်နေရာမပြောင်းနိုင်သေးပဲရှိနေပါတယ်။ဖေဖော်ဝါရီ28ရက်နေ့ RCS တပ်စခန်းရှိရာလွယ်တွန်းတောင်ကျောမှာစတင်ဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲဟာမတ်လ3ရက်နေ့မှာငြိမ်သွားပြီးဆိုပေမဲ့အစိုးရသားရဲ့စစ်ကြောင်းတွေကမိုင်းကင်မြို့နယ်ဟန်ငန်အုပ်စုထဲကဟူဖိုင်ရွာနဲ့ကုန်းညောင်ဖာစာကျေးရွာထဲကိုဝေးရောက်နေထိုင်လာကြောင်းရွာသား300ကျော်ဟာနေရမပြန်ရသေးပဲရှိနေတာပါ။ကျေးတီမြို့နယ်ပတ်ချမ်းမှာလည်းကားလမ်းပိတ်ထားမှုကျေးတီနဲ့မိုင်းနောင်ကြားမှာရှိတဲ့ RCS SSC ရဲ့လွယ်ဟွန်းတပ်စခန်းရှိရာဘက်ကိုအစိုးရသားကစစ်ရင်အားဖြည့်သိမ်းနေမှုပြစ်ခတ်မှုတွေရှိနေလို့ကျေးတီမြို့နောင်ခဲဖုန်ကြီးကျောင်းရောက်မက်မွန်ရွာနဲ့ကောင်းမှုရွာကရွာသား200ကျော်ဟာလည်းနေရမပြန်ရသေးပဲဖုန်ကြီးကျောင်းတွေမှာဆက်လက်ခိုးလုနေပါတယ
်။ကျင်းပမဲ့ရဲ့အတိအကျမသိရသေးပေမဲ့လာမဲ့ပြည်ထောင်စုငင်းချဲညီလာခံ23ရာစုပင်လုံစတုထအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာခေါင်းစဉ်တွေကိုအစိုးရနဲ့ညှိနှိုင်းနေတယ်လို့အပြစ်ရတိုင်းနာများလက်နက်ကိုင်ဖွဲ့ NCAS EAO ပြောခွင့်ရနိုင်အောင်ငေးကပြောပါတယ်အဆိုပါငြိမ်းချမ်းညီလာခံမှာ Democratic Federal ပြည်ထောင်စုတိဆောက်ရေးဆိုင်ရာအဆင့်3ဆင့်ပါတဲ့သဘောတူညီချက်တွေချုပ်ဆိုနိုင်ဖို့အတွက်အစိုးရနဲ့ NCAS EAO တို့ဆွေးနွေးခဲ့တယ်လို့ပြောပါတယ
်ကရင်ပြည်နယ်မြောက်ဒီခရိုင်ဘလူးကျေးရွာအုပ်စုကြောက်ခက်ကျေးရွာနေဝန်းကျင်မှာတပ်မတော်ကနေပြီးစခန်းချနေထိုင်မှုရှိလာတာကြောင့်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်အ အဲ့ဒီနေရာမှာတမတော်တပ်ဖွဲ့ဝင်အား60ကျော်စခန်းချနေထိုင်တာရှိပြီးပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကတည်းကစတင်စခန်းချနေထိုင်လို့နှစ်ဖက်သက်ကြားသိမ်းမှမှုဖြစ်လာနိုင်တဲ့အတွက်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်တာဖြစ်တယ်လို့ကြောက်ခက်ဒေသခံတွေကပြောပါတယ
်။ကချင်လွတ်လပ်ရေး KIO ထိန်းချုပ်ရာဒေသဖြစ်တဲ့မိုင်းကြာယာမှာမိုင်းကြာယာကောလိပ်ရဲ့ပထမဆုံးအကြိမ်ဖွင့်နှင်းသပင်အခမ်းအနားကိုဖေဖော်ဝါရီလ29ရက်နေ့ကကျင်းပပြုလုပ်ခဲ့ပြီးစုစုပေါင်းចောင်းသားចောင်းသူ82ဦးကိုပွဲအပ်နှင်းခဲ့ပါတယ်။2012ခုနှစ်ကကချင်လွတ်လပ်ရေးတပ်မတော် KIO KIA နဲ့အစိုးရတပ်မတော်တို့တကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့် KIO ထိန်းချုပ်ရာနယ်မြေကចောင်းသားចောင်းသူတွေအစိုးရចောင်းတက်လို့မရတော့တဲ့အခြေအနေကြောင့်မိုင်းကြာယာကောလိပ်ကိုဖွင့်လျက်ချင်းဖြစ်တယ်လို့ចောင်းအုပ်ကြီးဒေါက်တာလူလူအောင်ကပြောပါတယ်။မိုင်းကြာယာကောလိပ်ကို KIO အထက်တန်းចောင်းအောင်မြင်သူများတာမကမြန်မာအစိုးရចောင်းတွေကတက်ကြွဝင်တန်း10တန်းအောင်သူတွေလည်းတက်ရောက်ကြပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ NGA အပြည့်ရဲ့တိုင်းသားလက်နက်ကင်ဆယ်ဖွဲ့နဲ့ NGA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ကရင်အမျိုးသားတိုးတက်ရေးပါတီ KNPP ကထိပ်သီးခေါင်းဆောင်တွေကနေဖေဖော်ဝါရီလ29ရက်နေ့ကထိုင်းနိုင်ငံမှာပြုလုပ်တဲ့အစည်းအဝေးအပြီးမှာတော့ဖက်ဒရယ်အခြေခံသဘောတူညီစာတမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
NCA အဖြစ်ရတိုင်းနာလက်နက်ကင်အဖွဲ့ဆယ်ဘွဲနဲ့အပြစ်မရတည်တဲ့လက်နက်ကင်ဆယ်ဘွဲတို့ထိုင်းနိုင်ငံအတွင်းတွေ့ဆုံမှုမှာဝက်တရယ်ပြည်တော်စုတိဆောက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့လည်းအစည်းအဝေးပြောခွင့်ရ KNPP ဘိုဟိုကော်မတီဝင်ဝမ်အောင်စာမြင့်ကအခုလိုပဲပြောပါတယ
်။ဒီကကတော့ကျွန်တော်တို့ဖယ်ရယ်ကိုဘယ်လိုပုံစံနဲ့တိဆောက်သွားမလဲ။နောက်ပြီးတော့နာဂဖယ်ရယ်ရဲ့သူရပုံစံကိုဘယ်လိုလုပ်မလဲ။တရားဥပဒေပိုင်းဆိုင်ရာဘယ်လိုလုပ်မလဲ။အုပ်ချုပ်ရေးပိုင်းဆိုင်ရာဘယ်လိုလုပ်မလဲ။လွှတ်တော်ပိုင်းဆိုင်ရာဘယ်လိုလုပ်မလဲဆိုတဲ့အချက်တွေပါပဲ။
ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစီဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပါလာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ကရင်ညီမျိုးသားတွတ်တက်ရေးပါတီ KNPP ဥက္ကဋ္ဌအေဘဲတွိနဲ့ချင်းမျိုးသားတပ်ဦး CNF ဥက္ကဋ္ဌပူစင်ကျုံတို့ကတိုင်းရနာလက်နက်ကိုင်အဖွဲ့အားလုံးရဲ့ကိုစားလက်မှတ်ရေးထိုးခဲ့တာပါဝက်ထရဲအခြေခံမူ24ချက်ကိုဘုံသဘောတူညီချက်စာတမ်းအဖြစ်နဲ့သဘောတူညီခဲ့တယ်လို့လည်းအစည်းအဝေးပြောခွေးရသူစိုင်းလျံကအခုလိုပဲဆက်ပြောခဲ့ပါတယ်
။ Guiding principle 24ချက်ကတော့အများဖြင့်အားလုံးနှီးပါသဘောတူတယ်ဆိုတော့အဲသဘောထားတော့ရတာပေါ့လေ။အနောက်ကျန်တဲ့ဥစ္စာတခြားချက်လက်တွေတော့ဆက်ပြီးတော့ညှိနှိုင်းဖို့တွေရှိတော့
ဒီဝက်ထရဲအခြေခံမူတွေရလာဖို့ကိုတိုင်းရနာလက်နက်ကိုင်ဖွဲ့တွေနှစ်နှစ်ကြာကြာကြိုးပမ်းလာခဲ့ရပြီးဗမာပြည်နယ်တစ်ခုဖွဲ့စည်းပေးရမယ်ဆိုတဲ့အချက်ပါဝင်နယ်တို့လည်းမွန်ဖြီတစ်ပါတီဥက္ကဋ္ဌနိုင်ဟန်သာကမကြာခင်ကမော်လမြိုင်မြို့မှာကျင်းပတဲ့ဖွဲ့တဲ့နဲ့ငင်းချမ်းရေးစကားဝိုင်းမှာပြောခဲ့ပါတယ်။အခုဖွဲ့တဲ့ခြေကမှုကိုသဘောတူထားကြတဲ့အဖွဲ့တွေမှာအပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ KNU, RCSS, Chin CNF, DKPA, ABSDF, ကရင်ငင်းချမ်းရေးကောင်စီ၊ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ARP ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ဝန်ဖြီတစ်ပါတီလာဟုဒီမိုကရက်တစ်အစည်းအရုံး ADU နဲ့ NCA လက်မှတ်မရေးထိုးသေးတဲ့ကချင်း KIO ကရင်နီ KNPP စုစုပေါင်းတိုင်းရနာလက်နက်ကိုင်12ဖွဲ့ပါဝင်ကြပါတယ်ရှင
်ဆက်ပြီးတော့21ရာစုပင်လုံညီလာခံခေါ်ပြည်တော်စုငင်းချမ်းရေးညီလာခံကိုမကြခင်မှာကျင်းပဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကနေစီစဉ်နေကြပါတယ်အားလုံးပါဝင်တဲ့ငင်းချမ်းရေးညီလာခံဖြစ်လာဖို့ဘလောက်ရှိနေပါသလဲဆိုတာကိုတော့နမဟောင်းကနေစူးစီးတင်ဆက်ပေးပါမယ်ရှင်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့မှပါဝင်တဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်သက်မတော် SSPP SSA ကတော့ FPNCC အားလုံးပါရင် NCA လက်မရေးထိုးဖို့အသင့်ရှိနေတယ်လို့ပြောခွင့်ရဗိုလ်မှူးစိုက်တန်းအောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ
်
NCA စာချုပ်လုတ်လာတဲ့ကာလတလျှောက်လုံးကျွန်တော်ပါဝင်လာခဲ့တယ်။ဒါပေမဲ့အချိန်နဲ့အရာအားလုံးလက်မှတ်ထိုးမှကျွန်တော်တို့ SSPP လည်းလက်မှတ်ရေးထိုးမှဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုပြဿနာတွေကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းခဲ့တာကြောင့်ဖြစ်တယ်လို့ကျွန်တော်တို့ SSPP ကယုံကြည်ပါတယ
်။ SSPP SSA ရဲ့2019နှစ်ပတ်လည်စုံညီအစည်းအဝေးကိုဖေဖော်ဝါရီလ4ရက်နေ့ကနေ18ရက်နေ့အထိ One High ဌာနချုပ်မှကျင်းပခဲ့ပြီးနောက်အခုလို NCA လက်မှတ်ရေးထိုးရေးကိစ္စအပါအ
Huawei အချက်၆ချက်ပါတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့ FPMCC တပ်ဖွဲ့ဝင်တအန်း TNLA ကိုကန် MNDAA ရခိုင်အေအေတို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ကလှုပ်ရှားနေပြီးအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။ TNLA ကဘုံမူကြီးတိုက်အကျော်ကNCA ထက်မှာဘာတွေပါတယ်လဲဆိုတာမလေ့လာရသေးဘူးလို့အခုလိုပြောပါတယ်
အာဒီကဒီအချင်းချင်းမှာတိုက်ပွဲတွေဖြစ်နေတယ်ထိုးစစ်ရလက်များနေတယ်အဓိကတော့ကျွန်တော်ဘက်မှာတော့အပြည့်အရင်လုပ်ရမယ်အပြည့်ရလုပ်ပြီးမှပဲဒီနိုင်ငံပြည်ပွဲဖြစ်ဆက်တော့မနော်ဒီအစီအရာကြပဲလို့ပုံစံနဲ့တွားမလဲဖြင်းလို့မယ်လို့အဲ့ဒီလိုပြောတယ်ပေါ့နော်အစီအရာကပြည်ပြည်ဆိုတဲ့ဟာဟိုဟုတ်မဟုတ်ဆိုတော့ကျွန်တော်လည်းအကုန်လုံးဒီဘာပဲဟာတွေပါလဲအကုန်လုံးကျွန်တော်ကလည်းလ
ေးသဘောတူစာချုပ်ထုတ်ဆိုထားတဲ့အဖွဲ၈ဖွဲ့ရှိပြီး2018ဇန်နဝါရီလထဲက၂ဖွဲ့ထပ်မံရေးထိုးခဲ့တာကြောင့်လက်ရှိမှာလက်မှတ်ရေးထိုးထားတဲ့အဖွဲ၁၀ဖွဲ့ရှိနေပါတယ်။ဒါကြောင့်လက်ရှိမှာ NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကတော့ကချင်လွတ်လပ်ရေးတပ်မတော် KIA ၊ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ၊ရှမ်းပြည်တိုးတက်ရေးပါတီ SSPP ၊မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ၊ကိုကန့်အဖွဲ၊ရခိုင်အမျိုးသားကောင်စီ ANC ပလောင်တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA ဝအမျိုးသားအဖွဲ့ချုပ် WNO ဝပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မင်္ဂလာအဖွဲ့ NDAA ရခိုင်တပ်မတော် AA နဲ့နာကအမျိုးသားဆိုရှယ်လစ်ကောင်စီ Kaplan NSCNK အစရှိတဲ့စစ်တပ်ဖွဲ့ကြန့်ရှိနေပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့တိုက်ပွဲတွေကြောင့်အယက်သား၄ဦးသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုလူပေါင်း30ကျော်လည်းပျောက်ဆုံးနေပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကိုင်ဘက်မှာမြန်မာစစ်တပ်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့တိုက်ပွဲကြောင့်ရွာသား900လောက်စစ်ဘေးရှောင်နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဖီဗာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက bambis@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာကစာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါ။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပေါ်ရင်းနှီးမြှုပ်နှံမှုတွေစိုးရိမ်မှုတွေနဲ့အတူကမ္ဘာတစ်ဝန်းကဆုရှိရဆေးတွေထပ်မံကျဆင်းခဲ့ပါတယ်။ဒေါ်ဂျွန်ဆန်အင်တာဆိုရှယ်ညွှန်ကြားကျစာရင်းတွေမှာအမှတ်980ကျဆင်းပြီး S&P နဲ့ Nasdaq အဆုရှယ်ယာတွေကလည်း300ခန်းနှုန်းလောက်အရှုံးပေါ်ခဲ့တာပါ။ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေက stock ဈေးကွက်တွေမှာလည်း100ခန်းနှုန်းကျော်ကျဆင်းသွားပါတယ်။အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးဒေါ်လာ 8.3 ဘီလီယံသုံးဆွဲမဲ့ဥပဒေရန်ကိုထက်လွတ်တော့မှာကြာသာပြင်းတွေကတခဲနဲ့အတည်ပြုလိုက်ပါတယ်။ဘော်ဒူးနေကအောက်လွတ်တော့မှာထောက်ခံမဲ့455မဲ့ကန့်ဝင်မဲ့2မဲ့နဲ့အတည်ပြုထားတဲ့ဥပဒေရန်ကိုထက်လွတ်တော့မှာထောက်ခံမဲ့96မဲ့ကန့်ဝင်မဲ့2မဲ့နဲ့အတည်ပြုလိုက်တာပါ။သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးပြီးတော့ဥပဒေဖြစ်နေအတည်ဖြစ်လာတော့မှာပါ။အမေရိကန်မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလာဖြစ်ခွင့်ရဖို့ကြိုးပမ်းနေတဲ့မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မှအဲလစ်ဘတ်ဝါရင်ကရှင်ပြိုင်မှုတွေအဆုံးသတ်လိုက်တဲ့အကြောင်းကြာသပတေးနေ့ကပဲကြေညာလိုက်ပါတယ်။စူပါချူးစ်ဒေးလို့ခေါ်တဲ့ပြည်နယ်ပေါင်း14ခုမှာပါတီတွင်းအကျိုးရေးပွဲတွေမှာရှုံးနိမ့်မှုတွေနဲ့ကြော်ဝပြီးနောက်မှာပဲကြေညာလိုက်တာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိတဲ့ရိုညာမွတ်စလင်တွေနဲ့ဒေသခံတွေအတွက်အကူအညီဖြစ်နောက်ထပ်ဒေါ်လာ59စင်ကူညီသွားမယ်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ကူညီရရရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့အမျိုးသမီးနဲ့ကလင်းငယ်တွေပါဝင်ဘင်္ဂလားဒေ့ရှ်ရိုညာဒုက္ခသည်ကိုသိန်းကျော်တို့အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်သလိုရခိုင်ပြည်နယ်ကလူဝတ်သူတွေအတွက်လည်းထောက်ပံ့သွားမယ်ဆိုပြီးကြေညာချက်မှာပြောဆိုခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရင်းမူကကိုရဲမင်းထွန်းဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာတော့ Darrell Smith ဖြစ်ပါတယ်တောက်ကြနေမနက်ဘက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလန်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါခင်ဗျာသောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြော်ရှင်မှုရာနေ့တစ်နေ့ဖြစ်ပါစေ VOA နားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.